ရှိခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူအခွင့်အရေးချုပ်ဖောက်မှုတွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အထိဖြစ်နိုင်တယ်လို့လူမျိုးရုံးတပ်ဖြတ်မှုတာစီရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့မြန်မာအစိုးရကတော့အခုလိုဆွဆွဲယုံနဲ့မလုံလောက်ပဲတပ်တွေအထောက်အထားတွေနဲ့ပြန်နိုင်ဖို့လိုအပ်တယ်လို့တုံ့ပြန်လိုက်ပါတယ်။အပြည့်အစုံကိုတော့ရှားဖောင်းကတင်ပြထားပါရရှင်။
ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်လူမှုအတိုင်းဝိုင်းပေါ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမကြာခင်ကထုတ်ပြန်လိုက်တဲ့လူအခွင့်အရေးကော်မရှင်နာမင်းကြီးယုံ OHCHR ရဲ့အစီအခံစာပါအထောက်အထားတွေအရဒီလူအခွင့်အရေးချိုးဖောက်မှုတွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အထိဖြစ်လာနိုင်တယ်လို့လူမျိုးရုံးတပ်ဖြတ်မှုတာစီရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမ်ဒင်းကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းကအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေစနစ်တကျကျူးလွန်မှုတွေရှိတယ်လို့ဖေဖော်ဝါရီလ3ရက်နေ့ကထုတ်ပြန်လိုက်တဲ့ OHCHR ရဲ့လစ်လာတွေ့ရှိချက်အစီရင်ခံစာထဲမှာဖော်ပြထားတာဖြစ်ပါတယ်။သူတို့ရဲ့မျိုးနွယ်အခြေခံပေါ်မူတည်ပြီးတော့အခုလိုညှဉ်းပန်းနှိပ်စက်ခံရတယ်၊တပ်ဖြတ်ခံရတယ်၊လိင်ပိုင်းဆိုင်ရာစော်ကားခံရတယ်ဆိုရင်တော့ဒါဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အကြောင်းဒါဟာနိုင်ငံတကာမှာလဲတော်တော်ကိုဆူဆူဝါဝါရာဇဝမှုမြောက်တဲ့အကြောင်းဖေဖော်ဝါရီလ6ရက်နေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာအဒမ်ဒင်းကအဲ့ဒီလိုပြောဆိုထားတာပါဒါတွေဟာအခုချက်ချင်းရပ်ဆိုင်းဖို့လိုတယ်လို့လဲသူကထားလောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့လဲရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်မှုတွေရှိတဲ့ဆိုတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကလူခွင့်ရေးစောင့်ကြည့်လေ့လာတဲ့အဖွဲ့တွေရဲ့ဆွဆွဲပြောဆိုချက်တွေဟာမကံမှုရှိမရှိတက်တဲ့အထောက်အထားနဲ့ပြဖို့လူကြောင်းမြန်မာနိုင်ငံသားရဲ့ဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရာကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်ကျွန်တော်တို့ position က very clear ပါဒီလိုမျိုးဆွဆွဲကြတဲ့ဟာဒါ very very serious ပါမတမ်းမတာဒီသူတို့သူတို့ပြင်းထန်ပါတယ်အဲ့တော့သူတို့တကယ်တမ်းဆွဆွဲရဆိုရင်တော့ it's not enough for it ဒါဒီကိုတောက်တာရှိရင်ပြကျွန်တော်တို့ဒီဟာဆစ်ဆစ်ပြမယ်ဒါကျွန်တော်တို့ရဲ့ယက်ဒီချက်ပဲဒါယက်ဒီချက်ကခုနပြောတဲ့ဒီလူခွင့်ရေးကော်မရှင်နာမင်းကြီးပြောတဲ့statement လည်းဒီတိုင်းပဲနောက်ခါ human rights watch whatever organization or bear for these issues ကျွန်တော်တို့တွေကတော့ကျွန်တော် position မှာအခုစွပ်စွဲချက်တွေအကုန်လုံးအားတကယ်ကို very very serious ပဲနောက်တကယ်ကိုပြင်းပြင်းထန်ထန်ဖြစ်တယ်အဲ့တော့တကယ်လည်းမှန်နေဆိုရင်ဒါကျွန်တော်တို့ကစစ်ဆေးသွားမယ်ဒါရဲနော် you can tell up ပါမယ်အဲ့တော့နော်ဒီသူတို့ရဲ့ဒီစွပ်စွဲချက်တော့မတော့အထောက်ထားပါညာတတိတဲ့နောက်ကတော့ဆက်ပြီးဖို့လုပ်မှာပေါ့လေသူတို့ကပြောနေလို့တော့မလုပ်လောက်ဘူးပေါ့နော
်ဒါအပြင်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့အပေါ်စုံစမ်းစစ်ဆေးဖို့အတွက်အစိုးရကရခိုင်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့တစ်ခုဖွဲ့စည်းခဲ့ပေမဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်မှာတေချာလစ်လာစုံစမ်းမှုမလုပ်နိုင်ခဲ့ဘူးလို့လည်းဝေဖန်ထားပါတယ်။ဒါကြောင့်မို့လူမျိုးတုံးတပ်ဖြတ်မှုတာစီရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်အနေနဲ့ကတော့ဒီအခြေအနေတွေပေါ်မှာနိုင်ငံတကာကစောင့်ကြည့်လစ်လာသူတွေပါတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သင့်တယ်လို့တိုက်တွန်းထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသားရဲ့ဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရာကတော့အခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ဦးပြောရရှင်ချင်ပါမယ်ဒီ။တိကျကျွန်တော်တို့တွေကဒါတွေနဲ့ပတ်သက်ပြီးတော့ဟိုးကနဦးတွေကနေပြီးတော့ဒုတိယသမ္မတနော်တူဦးဆောင်တဲ့ကျွန်တော်စစ်စေးကော်မရှင်ကရှိပြီးသားဆက်စစ်စေးနေသေးတယ်။နော်အဲ့တော့စစ်စေးတဲ့လုံငန်းတွေကမပြီးသွားသေးဘူးနော်။အဲ့တော့အဓိကအချက်ကတော့ကျွန်တော်တို့ဒီအခုတို့ဆွဆွဲတာတွေပေါ့တော်တော်ကိုပြင်ထားပါတယ်။အဲ့တော့ဘာပဲပြောကျွန်တော်ဒါတွေဦးတယ်တကယ်တမ်းစစ်မှန်သလား။ကျွန်တော်တို့လွယ်တဲ့ဒီရေးဆောင်မှုရှိကျွန်တော်ဘက်ကဒီဘက်ကဒီစုံစမ်းစစ်ဆေးကော်မရှင်ဒါကလည်းသူ့အလို့တော်သူဆက်လုပ်နေတာပဲလေဆက်ပြီးတော့စုံစမ်းစစ်ဆေးမှုလုပ်နေမှာပါ
ရခိုင်ပြည်နယ်အတွင်းကွဲပြားတဲ့လူမှုအတိုင်းဝိုင်းတစ်ခုငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရတဲ့အတွက်အထောက်အကူပေးနိုင်မဲ့အခြေအနေတရမဖန်တီးပေးနိုင်ခြင်းရိုဟင်ဂျာမွတ်စလင်လူမှုအတိုင်းဝိုင်းပေါ်ခွဲခြားဆက်ဆံတဲ့မူဝါဒနဲ့ကျင့်ထုံးတွေရေရှည်ကလေးကကျင့်သုံးလာခြင်းနဲ့ဟိုးရင်ကလေးကနက်နက်ရှန်ရှန်အမြင့်တွဲနေတဲ့နောက်ခံအကြောင်းရင်းတွေအပေါ်ကိုပြေရှင်းဖို့စောင့်ဆိုင်ဖို့အချိန်မရှိတော့ဘူးလို့လေလူမျိုးတုံးတပ်ဖြတ်မှုတာစီရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမ်ဒင်းကပြောဆိုထားပါတယ်ရှင်